ယောမရေဒီယိုမဂ္ဂဇင်းမြမဘာသာအစီအစဉ်ကနေကြိုဆိုပါရစေ။ကြည်ဒီမင်္ဂလာဖျော်ဖျားနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ကြပါစေခင်ဗျာ။ယောမရေဒီယိုမဂ္ဂဇင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ဒီအစီအစဉ်ကို arakanyoma.org website နဲ့ arakanyoma facebook page တို့ကနေဝင်ရောက်နားဆင်နိုင်ပါလေဖြစ်ပါတယ်။ကျွန်တော်ကတော့ဆက်ဝင်ရနိုင်မှာဒီကနေ့အစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါ။အာရကန်ယိုမာကရရှိထားတဲ့ဒီတစ်ပတ်သတင်းတွေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမာမုတ်အလီဦးဆောင်တဲ့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ဟာဩဂတ်လ17ရက်ရခိုင်မြောက်ပိုင်းကအခြေအနေတွေကိုကိုယ်တိုင်ကိုယ်ကျသွားရောက်ကြည့်ရှုခဲ့ကြပါတယ်။မောင်တော်နေဆက်ကုံသွေးရေးစခန်းရဲ့ပို့ကုန်တင်ပို့မှုအခြေအနေဟာလစဉ်မြင့်တက်လာနေကြောင်းကုံသွေးရေးဦးစီးဌာနမောင်တော်နေဆက်ကုံသွေးရေးစခန်းကသိရပါတယ်။ဒီတဲ့ရင်းနဲ့အတူရခိုင်ပြည်နယ်အတွင်းကနေထိုင်သူတွေရဲ့လှပတဲ့လူနေထိုင်မှုဘဝရုပ်ပုံလွှာတွေကိုတင်ဆက်ထားတဲ့သတင်းဆောင်ပါအစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမာမုတ်အလီဦးဆောင်တဲ့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ဟာဩဂတ်လ17ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုကိုယ်တိုင်ကိုယ်ကျသွားရောက်ကြည့်ရှုခဲ့ကြပါတယ်။ဒုက္ခသည်တွေကိုမူလနေရပြန်လည်နေရာချထားရေးအတွက်မြန်မာအစိုးရကပြင်ဆင်ဆောင်ရွက်နေမှုတွေကိုမျက်မြင်တွေ့ရှိဖို့မောင်တော်မျိုးအနီအနာကြီးရွာတွေကိုတွားရောက်လှိလာခဲ့ပါတယ်။ဒါပေမဲ့နေရပြန်လာမဲ့သူတွေအတွက်နေရချထားပေးမဲ့အဆောက်အအုံနေရစီစဉ်မှုပိုင်းမှာတော့တိုးတက်မှုတွေကတိတ်မဖြစ်စလောက်သာရှိသေးကြောင်းဒါကာနဲ့ရန်ကုန်ကတန်တမန်တွေကပြောတယ်လို့လည်းသိရပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးအလီကိုနေရစွန့်ခွာထွက်ပြေးသူမြန်မာနိုင်ငံသားထောင်နဲ့ချီနေထိုင်နေလျက်ရှိတဲ့မြန်မာနိုင်ငံဘက်ကျန်းနေဆက်ကနိုင်ငံနယ်နိမိတ်မြင်းစီခေါ်ဆောင်ပြသခဲ့တယ်လို့ဆိုပါတယ်။၎င်းတို့ကိုဘင်္ဂလားဒေ့ရှ်ဘက်ကလူသားချင်းစာနာမှုအကူအညီတွေပေးနေမှုကိုရက်ဆိုင်ဖို့နဲ့အဲ့ဒီစာသူတို့ကိုမြန်မာဘက်ကလူသားချင်းစာနာမှုအကူအညီတွေပေးမယ်ဆိုပြီးမြန်မာအစိုးရကတောင်းဆိုထားတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဩဂတ်လ10ရက်နေ့ကနိုင်ငံအစည်းအဝေးတစ်ရက်ကျင်းပခဲ့ပြီးနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ရမှာတော့တက်ဆိုင်ရာကသဘောတူထားတဲ့ဂတိကဝတ်တွေကိုပေါ်ဆောင်ဖို့လိုအပ်ကြောင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားသဘောတူထားတဲ့နေရပ်ပြန်လာမဲ့သူတွေကိုပြန်လည်နေရာချထားရေးဆိုင်ရာကိစ္စတွေကိုအ мян ဆုံးအချိန်မြင့်ဖော်ဆောင်ဖို့နှစ်ဖက်စလုံးကသဘောတူညီထားကြတယ်လို့သိရပါပါတယ်ခင်ဗျာ။ဒါအပြင်မကြာခင်နေရပ်ပြန်လာကြွက်ရှိတဲ့သူတွေကို verification form စီစစ်အတည်ပြု form တွေကြည်ကြဲပြန့်ပြန့်ထုတ်ပေးရေးဆိုင်ရာနားလည်မှုတစ်ရက်နှစ်ဖက်အကြားသဘောတူညီမှုရရှိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်ဘက်မှကျန်ရှိနေတဲ့ reception center တွေကိုတည်ဆောက်ဖို့လည်းနှစ်ဖက်အကြားသဘောတူညီခဲ့ကြပါတယ်။အလားတူမကြာခင်နေရပြန်လာဝယ်ရှိသူတွေဘက်က NVC ကတ်လက်မခံကျင်ကြတဲ့ကိစ္စကိုမြန်မာဘက်ကတာဝန်ယူရှင်းပြပေးဖို့ဘင်္ဂလားဒေ့ရှ်ဘက်ကတောင်းဆိုခဲ့တယ်လို့သိရပါတယ်။အဲဒီတော့ကြောင့် NVC ကတ်ရဲ့အကျိုးကျေးဇူးတွေကြောင့်ရှင်းပြဖို့ကိုယ်စားလှယ်အဖွဲ့တွေ Cox Bazaar ကကမ်နီစီမြန်မာဘက်ကဆေးလွတ်ပေးမယ်လို့သိရပါတယ်။နိုင်ငံနေဆက်ကြနိုင်ငံနယ်နိမိတ်မြင်းပေါ်မှာလက်ရှိနေထိုင်နေလျက်ရှိကြသူတွေကိုအ мян ဆုံးစိုးလင်စွာမူလနေရာပြန်လည်နေရာချထားရေးကိစ္စလှုပ်ဆောင်သွားဖို့နှစ်ဖက်ကြားသဘောတူခဲ့တယ်လို့သိရပါတယ်ခင်ဗျာ။မောင်တော်နေဆက်ကုံသွေးရေးစခန်းရဲ့ပုတ်ကုံတင်ပို့မှုအခြေအနေဟာလစဉ်မြင့်တက်လာနေကြောင်းကုံသွေးရေးဦးစီးဌာနမောင်တော်နေဆက်ကုံသွေးရေးစခန်းကနေသိရပါတယ်။မြင့်တက်လာတဲ့ပုတ်ကုံမှာဂျင်းစုဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပွဲတော်ရက်များနဲ့နီးစပ်လာတာကြောင့်အချိုရီထုတ်လုပ်ဖို့လိုအပ်တဲ့အဲ့ဒီကုန်ပစ္စည်းကိုပုံမူတင်သွင်းလာကြတာဖြစ်ပါတယ်။ဒါအပြင်ရန်ကုန်နဲ့ AOD တိုင်းဒေသကြီးကရီချိုငါးတွေတင်ပို့လာနိုင်တယ်လို့လည်းဆိုပါတယ်။မောင်တော်နေဆက်ကုန်သွယ်ရေးစခန်းဟာပြီးခဲ့တဲ့ဇူလိုင်လအတွင်းဆန်၊ဘဲမျိုးမျိုးနဲ့တင်းင်းသည့်အပါအဝင်နှင်းတွင်ရီထွက်ကုန်တွေ၊ကုန်ချောပစ္စည်းတွေဖြစ်တဲ့ဈေးရထုတ်တွေ၊ကွေကာနဲ့လုံချီစတာတွေကိုတင်ပို့နိုင်ခဲ့ပြီးအမေရိကန်ဒေါ်လာ၈သိန်း1,609.16 ထိပို့ကုန်တန်ဖိုးရှိခဲ့ကြောင်းစခန်းရဲ့ကုန်သွယ်မှုမှတ်တမ်းတွေအရသိရပါပါတယ်ခင်ဗျ။ Human Radio Magazine ရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သတင်းအစီအစဉ်တွေပြီးမှတော့ရခိုင်ပြည်နယ်ရဲ့လူမှုဘဝရသတွေကိုခန်းစားထင်ဟပ်စီမဲ့သတင်းဆောင်ပါအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်ဘူရီတောင်နယ်မောင်တော်ဒေသကဝါဆိုပန်းကူးထွက်တဲ့ဒလိအကြောင်းကိုတင်ဆက်ပေးသွားမှာပါ။ဒီသတင်းဆောင်ပါကိုယောမရေဒီယိုမဂ္ဂဇင်းသတင်းထောက်ကိုအောင်ကပေးပို့ထားတာဖြစ်ပြီးရခိုင်မြောက်ပိုင်းကဝါဆိုပန်းကူးသူများလို့ခေါင်းစဉ်အမည်ပေးထားတဲ့သတင်းဆောင်ပါလည်းဖြစ်ပါရခင်ဗျာ။ဘူရီတောင်နယ်မောင်တော်လို့ပြောတင်ကြားလိုက်တာနဲ့တော်တော်များများကတော့ပလီပခါရီ သွေးထွက်တန်ရုံအနိဋ္ဌာယုံမြင်ကွင်းတွေလူခွင့်ရေးကျောင်းရာတွေနဲ့နိုင်ငံကြီးအကျက်အတဲကိုပဲပြန်ပြီးမြင်ရောက်ကြားရောက်မိကြမှာပါဒါပေမဲ့ဒီဒေသမှာနေထိုင်ကြတဲ့တာမန်ပြည်သူအများစုကတော့အခက်ခဲအကျက်အတဲတွေကြားတဲ့ကပဲနေ့စဉ်လူမှုဘဝတွေကိုပျော်ပျော်ရွှင်ရွှင်အေးအေးဆေးဆေးဖြတ်သန်းတတ်ကြပါတယ်ဝါဆိုလာပြည်ကျော်တရက်နေ့ကတော့ဘူးဒီတောင်မောင်တော်ကားလန်ပြည်တစ်တော်ရွာနာကစမ်းကြောင်းထဲမှာစောင်းပေါက်တွေကတချင်းတန်တွေတီဆုပ်ကခုံနဲ့အတန်တွေနဲ့စူညံစီကားနေပါတယ်တမျိုးလုံးကလူငယ်တွေနဲ့ဆယ်ကျော်သက်အများစုပါဝင်တဲ့ဖွဲ့တွေဟာအုပ်စုလိုက်မိသားစုလိုက်ဝါဆိုပန်းကူဖို့လာကြတာပါမောင်တော်မျိုးကကိုစိန်လာဖြူကသူ့ရဲ့ဝါဆိုပန်းကူအတွေ့အကြုံကိုတော့အခုလိုပြောပြပါတယ
်ဒီဝါဆိုပန်းကူရေဆိုတော့ကကျွန်တော်မောင်တော်ကမြို့ဖလာအစလန်တဖိနေဒါပေမဲ့ဒီတန်တားရဲ့ဖိတ်ရှုခန်းစာရလာပေါ်တိုးတော်တဲ့ဘဝတည်းနဲ့နောက်ပြီးပန်းပဲဆိုတော့တော့မပေါ့ဒီပန်းဖရတ်တော့တမန်တကဟိုခုပြနာဖရရိုက်ဖတ်ကြကရလာပြီညမချဖရတိုင်အဲယောမတလာဆိုတာလူကျူလူဝေးအရေလုံးမဟုတ်သူသူငါအောင်လဲစရာအပြိုဘောလေးဖိတ်တယ်ဖရဘောလူလေးဖိတ်တယ်ကုသူလေးရဲ
ဝါဆိုချင်းဆိုတာပါလေဝါဆိုပန်းကက်လူချင်းဆိုတာဘယ်လိုအသေးပဲရှိလဲဒီတိကဘယ်ချင်းကလေးကရှိနေလဲဆိုတာဗုဒ္ဓဘာသာယဉ်ကျေးမှုသင်ခန်းစာတွေသင်ကြားပေးနေတယ်ဘူရီတော်မျိုးသူတမာယုံကြောင်းဆရာတော်အရှင်တာကရကိုမေးမြန်းလျှောက်ထားကြည့်ပါလေ
အသက်ကြီးတဲ့အဖိုးပေါင်းလို့ဆိုရင်လေဒီလိုဝါဆိုဝါဝင်ဝါဝင်ဆိုရင်ဥပုံနဲ့မတိုင်ခင်မှာအဖိတ်နေပေါ့နော်အဖိတ်နေကလေးကနေပြီးတော့ဟိုဟာအရာလေးတို့ကောင်းလို့စောင်းလို့ပါတော့ယူပြီးတော့ဘုန်းကြီးကျောင်းတွေမှာလာပြီးဟိုကြိုပြီးတော့ဥပုံစောင်းလာရှိတယ်အဲနောက်နေ့ဟိုဟာလာပြင်းနဲ့ကြတော့ဟိုသူတို့သားသမီးတွေပါလေမြေတွေကနေပြီးတော့ဆွန်းကြိုက်တင်နဲ့နေပြီးတော့သူအဖိုးပေါ့အဖေမေတွေကိုဟိုဆွန်းတွေပါလာပို့တယ်အဲ့ဒီတော့နေပြီးတော့ဒီလိုစူပါဆွန်းကျွေးတာတွေပါလေတိတ်မရှိဘူးလေ
ယဟန်တန်ဃာတော်တွေဟာမိုးရာသီကာလအတွင်းမှာခီးဝေးသွားလာတာမလုပ်ကြပဲမိမိကြောင်းမှာပဲတမိုးတွင်လုံးတည်င်းတုံးနေထိုင်ကြဖို့မြတ်စွာဘုရားကစီကံတတ်မှတ်ခဲ့ပါတယ်အဲ့ဒီလိုကြောင်းမှာပဲတန်ဃာတော်တွေအတူတကွညီညီညွတ်ညွတ်နေထိုင်ကြဖို့အပြန်အလှန်ဂတိပြုကြတာကိုဝါဆိုတယ်ဝါကတ်တယ်လို့ပြောဆိုကြပါတယ်အဲ့ဒီလိုဝါဆိုတဲ့ကာလဟာရခိုင်မြမာပြည်ကထင်အရဝါဆိုလာပြည်ကျော်တရက်နေ့ကနေသတင်းကျွလာပြည်နေ့အထိဖြစ်ပြီးအဲ့ဒီကာလကိုဝါတွင်းကာလလို့သတ်မှတ်ကြပါတယ်ယဟန်တော်တွေအချင်းချင်းအညီအညွတ်နေထိုင်ကြမယ်လို့ဂတိပြုတဲ့အစီအစဉ်ကိုဝါဆိုလာပြည်ကျော်တရက်နေ့ညနေပိုင်းမှာပဲပြုလုပ်ကြပြီးအဲ့ဒါကိုတော့ပဝရဏပြုတယ်လို့ခေါ်ပါတယ်
။ရှင်ဘုရားတို့အားဒီဝါဆိုပန်းကိုကတ်လို့ပါကုန်၏။အရှင်ဘုရားသည်စိတ်ရှင်သောသောဖြင့်ဝါဆိုဝါကတ်တော်မှာဘုရားအဲ့လိုဆိုပြီးတော့ပန်းကတ်လိုက်တယ်။ကတ်ပြီးတော့ဦးဇင်းတို့ကအဲ့ဒီပန်းအဲပန်းတွေကိုတခါဘုရားကိုပြန်ကတ်တယ်။အဲ့ဒီကိုနိုင်နည်းနည်းလူတွေပါတယ်။တချို့တော့လည်းအဲ့ရဝင်ပြောလေ။အဲ့လိုရှင်ကြားမှာပဲဦးဇင်းတို့ကဘုရားပန်းစွန့်တယ်ပြီးတော့ဟိုတန်ဃာပင်နှပါရှိတယ်အဲ့ဒီပန်းတွေကိုနေပြီးတော့ဟိုပန်းအမျိုးကနေပြီးတော့၃မျိုးပိုင်တော့ဒါမဲ့ပန်းကများပင်မဲ့အကုန်လုံးမလိုဘူးလေအဲ့ဒီထက်ကမဲ့ကိုကြိုက်ကြပန်း၃မျိုးလောက်ဟိုတပတ်ဟိုပန်း၃မျိုးလောက်ပေးပြီးတော့အဲ့ဒါလေးနဲ့ပဲဝါဆိုတာ
ယဟန်တော်ရီပဝရဏပြုခြင်းလို့ခေါ်တဲ့ဝါကက်ချိန်မှာဖျားကိုရည်မှန်းပြီးပူဇော်ဖို့အတွက်ဝါဆိုပန်းတွေကိုတကာတကာမတွေကယဟန်တော်ရီထံကိုဝါဆိုလာပြည်ကျော်တရက်နေ့မှာပဲကတ်လူကြတယ်လို့ဆရာတော်ကရှင်းပြပါတယ်ဝါဆိုပန်းဆိုတာဘယ်လိုပန်းမျိုးလဲဆိုတာဆရာတော်အရှင်သာကရကအခုလိုပြောပြပါဗျ
။ဒါဖျားရှင်ခေတ်ကတည်းကလည်းဝါဆိုပန်းကတ်တယ်ရှိရလေ။ဟိုအနေနာတွေကတောပန်းတွေကိုခူးပြီးတော့ဒီဝါဆိုလာမှာပွင့်တဲ့ပန်းတွေကိုပို့ပြီးတံပေါ်ထားရတယ်။ဟိုတခြားတခြားရှိမှာပွင့်တဲ့ပန်းထက်ဒီဝါဆိုလာမှာမှပွင့်တဲ့ပန်းဒါမှမဟုတ်ဟိုဝါတွင်းတဝါတွင်းမှာပွင့်တဲ့ပန်းအဲ့လိုပန်းတွေကိုမှတံပေါ်ထားပြီးတော့ဟိုရှေ့လူကြီးတွေဟိုခူးပြီးတော့ဝါဆိုပန်းကတ်တာရှိတယ်လို့အရင်ရှိရှိကဆရာတော်ကြီးဟောကြားတရားတော်တွေမှာလည်းဥစဉ်တော့နာကြားမှုတယ်ဟိုဆောင်းပွားတွေမှာတွေ့မှုတယ်အဲ့ဒီပန်းကဘယ်လိုပန်းလဲဆိုတော့တောတွေမြောင်းတွေချောင်းကန်းတွေမှာတွေ့ရတဲ့အပွင့်လေးတွေကနေရဲရဲလေးတွေနောက်ဟိုဟာရွက်နှုံးတွေကတော့အဖြူဖြူရွက်နှုံးကဖြူဖြူအပွင့်လေးကတိတိဟိုဟာနင်းနင်းအကျန်တဲ့ရွက်ကအစိမ့်ရောပေါ့နော်အဲ့ဒီပန်းတွေကကြာတာအခုလိုမိုးတွင်းရသည်မှာမှတွေ့ရတယ်အော်များသောအားဖြင့်အဲ့ဒီချောင်းကန်းသားဟိုမြောင်သားတွေမှာတောင်ဆောင်းတွေမှာတွေ့တယ်။အဲ့ဒီပန်းတွေကိုပဲဟိုတန်ဖိုးထားပြီးတော့သမင်းချိုင်းတွေပါတွေနဲ့သွားခုလိုက်။ဒါပေမဲ့သူတို့ခုတော့တိတ်မကြပါဘူးဟိုအလဆုံးတနိုင်နှစ်နာရီပဲ။ခုလာပြီးတော့တန်ခါတော်တွေကိုနေပြီးတော့ဝါဆိုဟိုဝါကတ်နိုင်ရအတွက်နေပြီးတော့ဟိုကတ်လူတာတွေ့တယ်လေ။အဲ့ဒီတုန်းကပေါ့
။ကိုစိန်လာဖြူကတော့လာပါတဲ့ပန်းတွေကိုရှာပြီးလူဝင်မဲ့ ဝါဆိုပန်းဆိုတာဘယ်အမျိုးအစားပန်းလို့အသေးချာမပြောတတ်ဘူးလို့ဆိုပါတယ်။ဒါပေမဲ့လူငယ်အများစုကတော့ဝါဆိုပန်းဆိုတာဘယ်လိုပန်းလဲ။ဝါဆိုပန်းခူးတယ်ဆိုတာဘာကိုရည်ရွယ်တယ်လဲဆိုတာမသိကြတော့ပါဘူး။တာသမီတွေကိုလိုက်ပို့ရင်လာရောက်တဲ့ဘူရီတောင်မျိုးကကိုတန်းတန်းမောင်ကဝါဆိုပန်းတစ်ခက်ကိုပြပြီးအခုလိုပြောပြပါတယ်။
ဝါဆိုပန်းဆိုတာတော့ပေါ့တဲ့ပန်းကိုကျွန်တော်မဝါဆိုပန်းလို့ပဲသိမယ်တဲ့ဘယ်ပွားပန်းလို့မရှိကျွန်တော်မနမရတာဒါတကယ်ပန်းကတော့အလားပတ်ကြီးရလေကိုဒီပို့ဖို့ဆိုကေဟိုကဘခုပဲပန်းမျိုးဆက်တဲ့ကျွန်တော်ခေါ်ဝဲတမတဲ့ရဟန်းဒီကိုသူအလားပတ်ကြီးခပ်ပေးမှာမကြီးမကြီးခပ်ပေးစီကိုပညာပကြပရလက်လက်တန
်ဝါဆိုပန်းခုပြီးရဟန်းတော်တွေကိုကတ်လူတဲ့ဒလိထုံးစံတစ်ခုဟာနှစ်ပေါင်း20ကျော်ကာလအတွင်းမှာအပြောင်းလဲတွေအများကြီးဖြစ်လာခဲ့ပါတယ်တရက်လုံးနီးပါးဝါဆိုပန်းခုကိုလာကြပေမဲ့ညနေအိမ်ပြန်ချိန်မှာတော့ပန်းတွေမပါပဲပြန်လာကြသူတွေပဲများပါတယ်။ဘူရီတောင်မြို့မှာနေတဲ့တော့အေးတာစိန်ကတော့ပြောင်းလဲလာပုံကိုအခုလိုပဲပြောပြပါဗျ။အ
ဲခဏကသူဟိုဆိုက်ကင်းနဲ့လော့၊ချန်နာလော့ဖွေးလိုက်လော့၊ကာကဲခုန်ကဲဘူးဆိုရင်ကော်တင်နဲ့ပဲအဲခါရပလိမဟုတ်။အဲအဲခေါင်းအဲခဏကမတူအဲအခုနဲ့ကမတူအခုကမဝလာတဲ့အရာဆောက်ခဲ့တဲ့ပယ်လိမရ
။ဆရာတော်အရှင်သာကရကတော့အခုလိုယဉ်ကျေးမှုဓလိထုံးစံတစ်ခုကနေအပျော်အပါးတက်တက်ပြောင်းလဲသွားတဲ့အတွက်တော့စိတ်မကောင်းဖြစ်မိနေတာပါ
ကိုကြတော့ဟိုကလေးတွေကဝါဆိုပန်းကိုတမ်းမြဲပြပြီးတော့ဟိုဝါဆိုပန်းခူးတယ်ဆိုတာအထက်သူတို့ကဒီအပျော်သဘောကိုနည်းနည်းဥစားပေးတော့ဖြစ်သွားပြီလေဟိုဟိုမြို့နာပြင်နာရွာနာမှာဆိုရင်သူတို့တွေဟိုမချောင်းပေါ့လေဟိုတတော်လေးကိုဟိုမြို့နဲ့ပြင်နဲ့လူနဲ့သူနဲ့ဝေးတဲ့နေရာမှာသူကတောက်စားပြီးတော့သူတို့ကပျော်ပါတဲ့အဲထုံတလေးလေးတွေအဲ့ဒီဘက်ကိုသူတို့ရဲ့အပျော်ရွှင်ဘက်ကိုပဲဟိုအားသာရရှိထီတော့တယ်နောက်ပြီးတော့သူတို့ကလေးတွေကဟိုပန်းမရှိတာလည်းမပန်းနေရှိပါတယ်ဒါပေမဲ့သူတို့ကအဲ့ဒီပန်းတွေကိုခူရမှန်းမသိဘူးဟိုသူတို့ကတောက်စားမှုရပြီးအဲ့မှာဟဲလာဝလာပျော်ပါပြီတနေ့ကုန်ဆောင်းပေါက်တွေဖွင့်ကာခုံပြီးတော့မှပြန်လာရတာပန်းလည်းမပါဘူ
းအသက်အရွယ်ကွာခြားချက်အရအမြင်ကွဲပြားမှုတွေရှိပေမဲ့ပြောင်းလဲလာမှုကိုလက်ခံပေးနိုင်သူတွေလည်းရှိပါတယ်ဘူရီတောင်နဲ့မောင်တော်ကာလန်တိုင်းမေယူတစ်တော်တွေကမိုးရသည့်ကာလတစ်လျှောက်လုံးစမ်းကြောင်းနဲ့တောပန်းတွေတဘာဝပေါက်ပင်တွေနဲ့စိမ့်လဲနေခဲ့ပေမဲ့အခုချိန်မှာတော့မြင်ကွင်းတွေတဘာဝပေါက်ပင်တွေမြေပြင်အနေအထားတွေလည်းအများကြီးပြောင်းလဲလာခဲ့ပါတယ်။အဲ့ဒီပြောင်းလဲမှုတွေနဲ့အတူဒေသရဲ့စီးပွားရေးခြေအနေတွေနေထိုင်မှုပုံစံတွေပါပြောင်းလဲလာတာကဝါဆိုပန်းခူးထွက်တဲ့ဒလိတစ်ခုကိုလည်းလုံးဝပြောင်းလဲစေခဲ့တယ်လို့ဒေသခံတွေကယူဆကြပါတယ်။ဘူဒီတောင်မြို့တာဦးကျော်မြင့်ကလည်းသူငယ်စဉ်ကသွားလာခဲ့ဘူးတဲ့စမ်းကြောင်းလေးရဲ့အခြေအနေကိုအခုလိုပြန်ပြောပြပါရစေ
။ဘူဒီတောင်တို့မှာဝါဆိုပင်ခူးဖို့အတွက်ဒီနေရာကိုလာဖို့မလိုပါရောက်ခါ။ကျွန်တော်တို့မှာဒီမှာတဲရောင်းစေးသွန်းအလွယ်ကဆေးချိတ်ဖုန်ကြီးကျောင်းဆိုတာရှိပါတယ်။ရာကျွန်တော်တို့ဘူဒီတောင်မြို့သူမြို့သားအလွယ်ဆုံးလာရဲဆိုကြလေရန်တာထိတာတော့ပါရစေ။အခုကဝါဆိုပင်ခူးဖို့နေတာကိုထားလိုက်လူတွေဆောင်းဖို့နေတာမရောကစဲဖို့နေတာဆိုရဲ့နေရာမှာဆိုပေါင်လေးပဲကြည်လာပါရစေ။အခုကျွန်တော်တို့ရောက်တဲ့နေရာဆိုအရောက်ကကျွန်တော်တို့တခါတော့မရောက်ဘူးပါကျွန်တော်တို့အရှိကဒီနေရာဒီကိုကြောက်တိဆိုကကျွန်တော်တို့အေရမကိကင်တင်ပါတယ်ကြောက်တူဒီကဆိုင်ကိမပရိုကေအခုကားလာလို့ရပါတယ်မောင်ဒီမှာအခုလူတိဆိုကပုံလုံးကြောက်လို့ရပါတယ
်ဝါဆိုပန်းကူးတဲ့ဒလိထုံးစံတစ်ခုဟာရခိုင်ပြည်နယ်ထဲကတခြားနေရာတွေမှာလုံးဝမရှိတော့တဲ့လောက်ဖြစ်နေပေမဲ့ဘူဒီတောင်မောင်တော်ဒေသမှာတော့နမည်တစ်ခုကြံနေုံလေးပဲဖြစ်ဖြစ်တော့ရှိနေပါသေးတယ်မောင်တော်သားကိုစိန်လဖြူကတော့သူ့ရဲ့သားသမီးတွေကိုဝါဆိုပန်းကူးထွက်တဲ့အကြောင်းပြောပြပြီးလူငယ်မျိုးဆက်တစ်တွေကိုဒီဒလိပြန်လဲထုတ်ဖော်နိုင်ဖို့မျှော်လင့်နေပါသေးတယ်
။ကျန်တော့အခုလာဖို့တက်လာဖို့လူငယ်ရှိသေးတော့လူငယ်ဘာတကတော်တော်ဆုံးမလို့ဟိုတော့ကလုံးတော့လုံးဖူးအောင်ပေါ့ကိုလုံးဖူးတော့ဒီလူကြီးတောင်းလက်ခံဖို့မခံဖို့တော့လူငယ်တောင်
းဝါဆိုပန်းကူးတဲ့ဒလိအကြောင်းနဲ့ဝါဆိုပန်းကိုတန်ခါတော်တွေဘယ်လိုတုံးကြသလဲဆိုတာကိုတရားဟောတဲ့အခါယဉ်ကျေးမှုအကြောင်းသင်ပြတဲ့အခါထဲ့တွင်ဟောပြလေးလည်းရှိပါတယ်။ဆရာတော်ရဲ့ဟောပြောမှုကြောင့်ပန်းလာကတ်သူတွေရှိလာတယ်လို့လည်းဆိုပါတယ်။ဆရာတော်အရှင်သာကရကဒလိထုံးစံတစ်ခုလုံးဝမကွယ်မပြောက်သေးခင်ထိမ့်သိမ့်လို့ရနိုင်အောင်ပဲလို့မျှော်လင့်နေပြီးနောက်နေ့တင်မှာတော့ဝါဆိုပန်းကူးတဲ့ဒလိတစ်ခုလှလှပပပြန်လဲအသက်ဝင်လာအောင်ပဲလို့ယုံကြည်နေပါတယ်
။အဲ့ဒီမနေ့ကနေပြီးတော့ပြောလိုက်လို့မနေ့ကရောက်တဲ့ဒီနေ့လည်းရောက်တယ်။အဲသူတို့ကတော့ဟိုပါအဲ့ဒီခါကျတော့လူကြီးကလည်းဆင်းလူငယ်ကိုပြောတဲ့ခါကျတော့ဟိုအခုဒီနေ့ဆိုရင်အော်လုံငယ်တချို့ကလည်းဟိုဝါဆိုပန်းခုလိုလာခဲ့တာတွေ့တယ
်ယိုမာရေဒီယိုမဂ္ဂဇင်းရဲ့အပတ်စဉ်ရေဒီယိုစီစဉ်ဒီမာတင်ပြီးဆုံးပါပြီနောက်သတင်းပတ်များမှာလည်းဆက်လက်နားဆင်ဖို့ဖိတ်ခေါ်လိုက်ပါတယ်ဒီစီစဉ်ကိုသတင်းများပေးပို့လို့တာဒါမှမဟုတ်ဝေဖန်အကြံပြုလို့တာရှိတယ်ဆိုရင် info@ arakanyoma.org နဲ့ yomaradio@gmail.com တို့ကိုအီးမေးလ်နဲ့ဆက်သွယ်ပေးပို့နိုင်တယ်လို့09956027510ကိုလည်းတယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ခေါ်ဆိုနိုင်ပါတယ်လို့ဖိတ်ခေါ်ရင်ကျွန်တော်တို့စီစဉ်ကိုဒီတင်ပေးရနာပါရစီခင်ဗျာသောတာရှင်များကိုစိတ်နှပြကျမ်းမာရွှင်လန်းနိုင်ကြပါစီခင်ဗျာ